အိန္ဒိယနိုင်ငံနယူးဒေလီမြို့မှာပြီးခဲ့တဲ့နှစ်တုန်းကအမျိုးသမီးငယ်တဦးကိုဘတ်စကားတစ်စီးပေါ်မှာအုပ်စုနဲ့အဓမ္မပြုကျင့်ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ဆုံးဖြတ်ချက်ချထားခံရသူအမျိုးသား၄ယောက်ကိုကြိုးပေးပြီးတရားအပြစ်ပေးဖို့အတွက်တရားအိန္ဒိယတရားရုံးတစ်ခုကစီရင်ဆုံးဖြတ်ချက်ချလိုက်ပါတယ်။အခုလိုအမှုမျိုးဟာဖြစ်တောင့်ဖြစ်ခဲ့ရာဇဝတ်မှုဖြစ်ပြီးတရားနဲ့ထိုက်တန်တယ်လို့တရားသူကြီးယိုဂက်စ်ခန္နာကပြောဆိုပြီးတောက်ကြနေမှာစီရင်ချက်ကိုဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။စီရင်ချက်ဖတ်ကြားနေစဉ်မှာတရားခံအမျိုးသား၄ဦးကတဦးဟာမျက်ရည်ကျနေပါတယ်။အဓမ္မပြုကျင့်ခံရပြီးတေဆုံးသွားခဲ့ရသူအမျိုးသမီးငယ်ရဲ့ဖခင်ကတော့သူ့သမီးဖြစ်သူအတွက်မှန်ကန်တရားမျှတမှုရှိတဲ့ဆုံးဖြတ်ချက်ချတဲ့အတွက်သူ့အနေနဲ့စိတ်သက်သာရာရခဲ့ကြောင်းပြောပါတယ်။အသက်23နှစ်အရွယ်အမျိုးသမီးငယ်ဟာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းတုန်းကအုပ်စုနဲ့အတင်းအဓမ္မပြုကျင့်တာကိုခံခဲ့ရတယ်လို့တန်တုံးနဲ့လည်းနှိမ့်ဆက်တာကိုခံခဲ့ရပါတယ်။သူမနဲ့အတူပါလာတဲ့အမျိုးသားအဖော်ဟာလည်းရိုက်နှက်တာခံရပြီးတော့နှစ်ဦးစလုံးကိုနောက်ပိုင်းမှာဘတ်စကားပေါ်ကနေပစ်ချသွားတာခံခဲ့ရတာပါအမျိုးသမီးငယ်ကတော့စင်ကာပူနိုင်ငံကဆေးရုံကိုပို့ပြီးဆေးကုသမှုပေးခဲ့ပေမဲ့ဒဏ်ရာတွေကြောင့်နှစ်ပတ်အကြာမှာတည်ဆုံသွားခဲ့ပါလေအခုလိုဖြစ်ရကြောင်းအိန္ဒိယပြည်တွင်းအမျိုးသမီးတွေပေါ်ဆက်ဆံမှုနဲ့ပတ်သက်ပြီးဒေါသကြီးဆန္ဒပြမှုတွေဖြစ်လာခဲ့ပါတယ်ဒါအပြင်အိန္ဒိယနိုင်ငံမှာလိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုအကာအကွယ်ပေးဖို့ဥပဒေတွေပြဋ္ဌာန်းရေးအထိဖြစ်လာနေပါတယ်အခုချမှတ်ထားတဲ့တေတံကိုတော့ New Delhi မြို့မှာရှိတဲ့ဗဟိုတရားရုံးကနေအတီးပြုတ်ပေးရမှာဖြစ်ပါတယ်။တရားခံတွေရဲ့ရှေ့နေကတော့သူ့အမှုတွေအတွက်အယူခံဝင်သွားမယ်လို့ပြောပါတယ်။